โอเคအခုလက်တလောအနေနဲ့ဟာဒီမဲစင်းနေပို့တယ်ဆိုတဲ့ကိစ္စတွေကအတန်နဲ့တော်တော်ကြဲကြဲလောလောလေးထွက်လာနေတယ်ခင်ဗျ။ဟုတ
်ကဲ့။
အဲ့တော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့အစဉ်ပြေအောင်လို့ဘယ်လိုဆောင်ရွက်နိုင်မယ်လို့ထင်ပါလဲခင်ဗျ။အ
ဲမဲစင်းပို့တဲ့ကိစ္စကတော့ဒီကော်မရှင်အားလည်းပြောရပေါ့နော်။ငကုတ်သူကော်မရှင်ဥပဒေမှာလည်းကျွန်တော်တို့ပုံစံလေးနဲ့ပေါ့လေ။ဒီပို့တဲ့ဟာတွေကိုအမှန်တော့ကန့်ကွက်ကမှာပေါ့ဗျာ။ပြည့်ကျက်သူကမကန့်ကွက်တဲ့အခါကျတော့ဒီစည်ရင်းတွေကစည်ရင်းတော့ရှိနေတာပေါ့လေ။ရှိနေတဲ့အခါကျတော့ဒါတွေကအခုအချိန်မှာကတော့အဲ့ဒီလုပ်ငန်းစဉ်ပေါ့လေပြင်ဆင်တာတွေဖြည့်ဆွတ်တာတွေကောက်တဲ့လုပ်ငန်းစဉ်ကဟိုကော်မရှင်ကဒါပြီးတော့ပြီလို့သတ်မှတ်ထားတယ်ဗျသတ်မှတ်ထားတယ်ဆိုတဲ့အခါကျတော့ဒီမဲစင်းတွေကတကူရှိတဲ့စည်ရင်းတွေအတိုင်းပဲကျွန်တော်တို့ပြန်ပြီးကြေညာမှာပဲဖြစ်တယ်တကူလို့လို့ရတာကတော့ကျွန်တော်တို့မဲပေးတဲ့အခါမှာမဲရုံမှာကိုယ်ရင်လာတဲ့မဲပေးတဲ့လူတွေတိုင်းဟာမဲပေးပြီးလို့ရှိရင်လက်တန်းမှာမှင်တို့ရမယ်သူဟာနောက်ထပ်တစ်ခါမဲပေးလို့မရတော့ဘူးဒီမှင်ရအဖက်လို့မရဘူးဒါကြောင့်မှင်တို့တာကိုမှင်တို့ပြီးပြီမပြီးဘူးမှင်တို့ပြီးအော်မနော်မဲရုံကထွက်တဲ့အခါမှာမြင်တို့နိုင်အောင်ပေးချပြီးဆက်ကျွန်တော်စောင့်ကြည့်ပေးရမယ်။နောက်တစ်ခုကဒီလိုမဲစင်းပို့တဲ့ဟာဗျာမဲမတမာမှုတွေလုပ်နိုင်တယ်။ဘယ်လိုလုပ်နိုင်လဲဆိုတော့ချုပ်တင်မဲတွေမှာမဲမတမာမှုတွေလုပ်နိုင်တာဖြစ်တဲ့အတွက်မြို့နယ်ကော်မရှင်ကိုရောက်လာမယ်ချုပ်တင်မဲစင်းနေဆိုရင်အခုတော့တိုးစုမှာစင်းနေစင်းနေရှိထားပြီးပါပြီ။အဲ့စင်းနေကိုကျွန်တော်တောင်းယူရမယ်ဆစ်ဆေးရမယ်။နောက်တစ်ခုကရုပ်ချုပ်တင်မဲတွေက29ရက်နေ့မှာဆုံးထားပြီးတော့စင်းပေးရမှာဖြစ်တဲ့အတွက်ဒီရက်ကကြိုတင်မဲတွေကလည်းတကယ်ပေါ့ဒီလူတွေဟာဒီရက်ပေါ်မှာရှိတဲ့လူတွေလားစစ်ဆေးရမယ်ပေါ့နော်အဲ့ဒီအချက်လက်တွေနဲ့ပဲဒီမဲစင်းမှာကျွန်တော်တို့ပိုပါနေတဲ့လူတွေမဲစင်းမှာအပိုဖြစ်နေတဲ့လူတွေရဲ့မဲတွေကိုမတမာမှုမလုပ်နိုင်အောင်ကျွန်တော်စားစီးလို့ပဲရတော့မယ်လို့ထင်ပါတယ်ဟုတ
်ကဲ့နောက်တစ်ခုကတော့ဒီအခုမဲလက်မှတ်တွေတို့ကအရင်ဆုံးထုတ်ပေးမယ်ပေါ့လေမဲလက်မှတ်တွေထုတ်ပေးတဲ့အခါမှာတို့ကဒီမဲလက်မှတ်ကိုပြလိုက်လို့ရှိရင်မှတ်ပုံတင်လဲပြစရာမလိုပဲနဲ့ဒါဒီမဲလက်မှတ်နဲ့မဲပေးလို့ရတယ်ဆိုတော့အပိုင်းပေါ့လေဒီအပိုင
်း
ကပေါ့တချို့ကဒီကိစ္စအောင်နည်းနည်းဘဝင်မကြဘူးဖြစ်နေကြတယ်ဘောဆိုမှတ်ပုံတွေတို့ကပြစရာမလိုပဲနဲ့ဒီလက်မှတ်ကြီးကင်ပြီးပေါ့မဲပေးလို့ရတယ်ဆိုတော့အနေထားမျိုးပေါ့လေ
ဟိုတချို့ကဘဝင်မကြဘူးဆိုပေမဲ့ကျွန်တော်တို့ကတော့တခုကတော့ဟိုလုံးနိုင်ငံရဲ့ဒီလက်ရှိအခြေအနေကလည်းကျွန်တော်မျိုးပေါ်မှာကလူတိုင်းမှတ်ပုံတွေရှိပြီမဲ့တချို့မှတ်ပုံတွေမရှိတဲ့ကျောက်ကျေးလက်ဒေတာတွေပါအများကြီးလူတွေကရှိကြပါသေးတယ်အဲ့တော့မှတ်ပုံတွေတစ်ခုတည်းနဲ့ကျွန်တော်တို့ပြပြီးတော့မဲပြရမယ်ဆိုတော့မလုံလောက်ပါဘူး။အဲဒီမဲလက်မှတ်ဒီမဲလက်မှတ်ဆိုတာကအမှန်တော့မဟုတ်ဘူးကြာမဲလက်မှတ်လို့သုံးနေကြတယ်မဲလက်မှတ်မဟုတ်ပါဘူးမဲပေးဖို့အတွက်မိမိရဲ့ကျွန်တော်တို့အမှတ်စင်နဲ့မိမိရဲ့နာမည်ပေါ့ပါတယ်။ဒါနဲ့ဒါနဲ့ရုပ်ဆိုပါတယ်ဆက်လက်လေးပါ။
တုံကင်သဘောမျိုး။
ဟုတ်ကဲ့။ကျွန်တော်ချင်းကဒါကတော့ဒီတုံကင်ပေးတဲ့အခါမှာဒီတုံကင်လာတဲ့လူဟာမဲစင်းနဲ့မှပါတဲ့လူဖြစ်နေရတယ်။ဒါကလည်းကျွန်တော်တို့ရက်ွက်ပြီမှာဆိုလို့ရှိရင်မဲရုပ်ကိုယ်တည်းရှိပါတယ်။သက်ဆိုင်ရာပါတီတွေကအခုဆိုရင်အရင်တော့ဆိုရင်တော့ဒါ2010မှာတနက်ပါတီပေါ့နော်လက်ရှိကျန်ကလေးတနက်ပါတီဒီအနေနဲ့ကမဲရုံတိုင်းမှာမဲရုံခုလည်းမထားနိုင်ဘူးအခုအဲ့ဒီတွေလည်းထားနိုင်တယ်ထားတဲ့လူတွေကလည်းအဲ့ဒီကွက်အဲ့ဒီဒေသခံလူငယ်တွေကတော့သူတို့ရွေးချယ်ထားနေရတဲ့ဒီလူတွေကဒီလူဟုတ်မဟုတ်ရှိတာကိုတော့ကျွန်တော်တို့အနည်းကစစ်ဆေးလို့ရနိုင်တယ်လို့ထင်ပါတယ်အနည်းဆုံးပေါ့လေ
နောက်ဆုံးတစ်ခုကတော့ဒီပေါ့အခုလောလောလတ်လတ်ပေါ့သူတို့ပြောနေကြတာဒီပြဿနာတစ်ခုကသူကဒီမဲယုံနေမှာပေါ့လေတချို့မဲယုံနေရာတော့လူ3000ကျော်လောက်ကြီးပြေးမဲ့အနေထားပေါ့လေအဲ့ဒီမှာအချိန်လောက်ပါမလားဆိုတဲ့အပိုင်းပေါ့လေဆိုတော့အဲ့ဒါနဲ့ပတ်သက်လို့ကိုရဲအောင်တို့ကလည်းဒီမှာဒီမဲပေးတာနဲ့ပတ်သက်ပြီးတော့တင်နန်းပေးနေတော့လေဘာများတွက်ချက်ထားတာများရှိပါလဲခင်ဗျာ
ကျွန်တော်တို့အဲ့ဒီအပေါ်မှာတော့ကျွန်တော်လည်းနည်းနည်းတော့စိုးရိမ်မှုရှိပါလေဟိုကျွန်တော်တို့ဒီတင်နန်းတွေလိုက်ပေးတဲ့အခါမှာစက်ပက်မဲပေးကြည့်ရောပေါ့လေစက်ပက်မဲပေးကြည့်တဲ့အခါမှာကျွန်တော်တို့ကအနည်းဆုံးဒီကျေးရွာဒေသတွေမှာကျွန်တော်တို့သွားတယ်ဆိုတော့တချို့လူကြီးဒီစိတ်တုံးရိုက်တဲ့ဟာမှာတို့ကနည်းနည်းလေးအခက်ခဲရှိတာပေါ့လေတချို့ဆိုနှစ်မိနစ်ကနေနောက်ဆုံးပြည့်ရက်ကြီးကဒီတစ်ယောက်ကို3မိနစ်လောက်ရှိကြာတာမျိုးတွေတွေ့ရတယ်။အမိနဲ့ဟိုလက်ရှိမဲယုံနေမှာကတော့ကျွန်တော်တို့ကဟိုတပြိုင်တည်းပေါ့လူများတယ်ဆိုရင်တော့မဲလက်မှတ်ထုတ်ပေးတဲ့လူ2ယောက်3ယောက်နှစ်ဖက်3ဖက်ထားပြီးတော့သူမဲပေးဖို့စီစဉ်ထားတာရှိပါတယ်။ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်မဲယုံတည်ရောဟာအနည်းဆုံးလူ300ကနေအများဆုံးလူ3000ထိရှိမှာဖြစ်တဲ့အတွက်ကျွန်တော်တို့အချိန်နဲ့အခက်အခဲရှိမယ်လို့ကျွန်တော်မြင်ပါတယ်ကျွန်တော်တို့တက်မှတ်ထားတဲ့မဲပေးခြင်းကမိနစ်6ဝါပဲရှိပါတယ်ဒီတက်မှတ်ထားတာကအဲ့ဒီကျွန်တော်တို့ကတော့ဘာလို့ကျွန်တော်တို့ဒီပါတီကိုယ်စားလှယ်ဒီပါတီတွေကိုတိုက်တွန်းနေနေဆိုလို့ရှိရင်မဲရုံတွေမှာတိကျမဲရုံပေါ်ပေါ်ဝင်တွေကိုတိကျကျတိကျကျတက်မှတ်ထားဖို့ကြေကြေဝန်းဝန်းလုံးတော့တက်မှတ်ထားဖို့ရယ်တကယ်လို့မှ၄ညကြီးဆိုးလို့မှမဲမပေးရသေးဘူးကျန်နေလို့ဆိုရင်အားလုံးကဒီပေဝန်ထဲကိုမဲပေးဖို့အတွက်ဝင်ကြဖို့နှုတ်ဆော်ပေးဖို့ဆိုတာမျိုးတွေကိုအဓိကလုပ်ပေးဖို့တော့ကျွန်တော်တို့ကသက်ဆိုင်ရာပါတီတဲ့လူတွေကိုတော့ဒါလေးတွေနှုတ်ဆော်ပေးဖို့ဆိုတော့ကျွန်တော်တို့အကြံဉာဏ်ပေးတာမျိုးတွေတော့ရှိပါတယ်ခင်ဗျာ
လာမယ့်၈ရက်နေ့မှာကျင်းပမယ်ရွေးကောက်ပွဲကလည်းတော်တော်လေးနီးကပ်နေပြီအဲ့ဒီအချိန်မှာပေါ့လေခြုံငုံပြီးကြည့်လိုက်လို့ရှင်ပေါ့လေအခြေအနေကိုဘယ်လိုများသုံးသပ်နိုင်လဲခင်ဗျာ
အဲကျွန်တော်တို့အနေနဲ့ကတော့အခုကရွေးကောက်ပွဲကြီးကတော်တော်ပြင်ဆင်မှုကြီးမားမယ်လို့ဆိုတော့ကျွန်တော်တို့မြင်ပါတယ်အဲ့ဒီပြင်ဆင်မှုကြီးမားတဲ့ဆိုတဲ့အခါမှာ ကျွန်တော်ရွေးကောက်ပွဲနဲ့ကျွန်တော်တို့ပို့ပြီးဆွေးနွေးနေတာကဒီရွေးကောက်ပွဲပြီးမဲရရေးတက်ပြီးလို့ကိုယ်လည်းတော့အဆုံးနိုင်နေစည်ရင်းတွေထွက်ပေါ်လာပြီးတဲ့နောက်ပိုင်းမှာရှိတဲ့ကျွန်တော်တို့အငင်းပွားမှုတွေတရားမဲ့ကြည့်ချင်းမှုတွေပြဿနာတွေပါကျွန်တော်တို့ပို့ပြီးတော့ငြင်းရလိမ့်မယ်လို့တော့ကျွန်တော်တို့မှန်းထားပါတယ်အဲ့ဒီပေါ်မှာတဦးနဲ့တဦးအပြန်အလှန်ဆွဆွဲမှုတွေပို့ပြီးပြင်ထန်လိမ့်မယ်လို့တော့ကျွန်တော်ခံစားနေပါတယ်
ကိုရဲအောင်ခင်ဗျာအခုလို့ရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါ